Christmas နဲ့နှစ်သက်ကူကာလမကြာခင်ကြာရောက်တော့မှဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတိုင်းရင်းဒေသတွေမှာတိုက်ပွဲတွေမဆင်းနိုင်သေးတဲ့အတွက်အားလည်းရဲ့ယာတီကိုမဆင်နွှဲနိုင်ပဲဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီနေ့မနက်ပိုင်းမှာလည်းရှမ်းပြည်နယ်ကုတ်ခိုင်ဘက်မှာကြေးရွာရဲ့နီးမှာလက်နက်ကြီးကြီးကြလို့ကလင်းငယ်တွေပါဝင်ဒေသခံပြည်သူတို့ချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအတွက် Christmas နဲ့နှစ်သက်ကူလို့ခါသမယမှာတိုက်ပွဲတွေအမြင့်ဆုံးရက်ချဖို့လက်နက်ကင်ပြစ်ခါတွေမှာပါဝင်နေသူတွေကိုတိုင်းရင်းသားလူမှုအဖွဲ့ကြီးတွေကတိုက်တွန်းနေကြပါတယ်။ပြည်စုံကိုတော့မတ်စုမွန်ကဆက်ပြောပြပေးပါမယ
်။ဟုတ်ပါတယ်ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်နန်းဖက်ကကျေးရွာအနီးမှာကျေးရွာနားကိုလက်နက်ကြီးကြီးကြားလို့ကလေးငယ်လေးတွေအပါအဝင်ဒေသခံပြည်သူတို့ချို့ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်လာရှိုးစေယုံကိုပို့ဆောင်ကူတာမှုခံယူနေရတယ်လို့ကိုရိုင်းသွားရောက်ပြီးကူညီပေးဖို့စီစဉ်နေတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါ်မယ်ရီတွန်ကအခြေအနေကိုအခုလိုရှင်းပြပါတယ်
။တကကနေမှသူတို့ကလက်နက်ကြီးနဲ့ပစ်လိုက်တာအဲဒီနမ်ဖုံဆိုတဲ့ကျော်ကိုအဲဒီရောက်ပါကိုရှိတယ်ဒီမှာအိမ်မှာရှိနေတဲ့ကလေးတွေအမိသားစုတွေနဲ့ပြောတယ်9ရောက်တော့ပေါ့နော်ခုခဲကဒီမှာ reverse နဲ့ပြေရောက်လာပြီလို့ပြောတယ်ဒါကလေးတွေကိုထိဒီမှာအနေနဲ့တော်တော်ကိုစိတ်မကောင်းဝမ်းနဲ့ကြည့်တယ်အခုဆိုရင်ဒီမှာကြားတာ3နှစ်ကလေးပါတယ်10နှစ်ကလေးပါတယ်ပေါ့နော်အဲတော့ဒီမှာလည်းမိခင်ပြောက်ပါအဲဒါကြောင့်မို့ဒီမှာအနေနဲ့ဒါစိတ်မကောင်းတော့ဒီမှာဒီမှာပါကူညီပေးနိုင်လို့ရှောက်ချစ်ချစ်ကိုပြင်ပြပါပေါ့လေနော်ဒီလိုအချင်းကြီးခါကြီးရဲ့ပြင်ကြီးတွေမှာအထူးဖြစ်တာဟာဆိုလို့ရှိရင်ဒါကဖရိယန်အဘာသာတရားကိုကိုယ်ရဲ့လူချင်းရဲ့အထွတ်အမြတ်ထားတဲ့နေ့ဖြစ်တယ်ပေါ့နော်ဒီလိုအချိန်တွေမှာတော့မဒါကိုတတ်မတော်အမိအဖဆိုပြီးကြောနေတဲ့တတ်မတော်လည်းကဒီလိုလက်လွတ်စပယ်စီးမဲ့ကမဲ့ဒီလိုကတော့တော်တော်ကိုဒါမဖြစ်တဲ့အမှုပဲပေါ့ဒါကိုကျမတို့နိုင်ငံတော်အစိုးရနဲ့ပို့ပြီးမှလိုဘမင်းချင်းရေးကြည့်ရှင်နိုင်ငံတော်အတိုင်းပင်ခံနေတယ်လေပို့ပြီးမှလူသားချင်းစာနာမှုစုကိုရရှိထားတယ်လို့လည်းပါစကားခမပြောတာဆိုတာကျမအနေနဲ့ကလူသားချင်းစာနာမှုကိုပြီးနေလို့ကြောင့်လည်းတော်တော်လေးတော့စိတ်မကောင်းဝမ်းနည်းနေအောင်အောင်းနေရပေါ့နော
်ကချင်ပြည်နယ်ရှမ်းမြောက်ဒေသကစီရင်တင်မှမှုတွေကြောင့်အသက်လူကြီးပြေးနေရတဲ့အချိန်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားရာခရစ်စမတ်ကာလဖြစ်တယ်လို့မကြာခင်မှာလဲ2016ကုန်ဆုံးတော့မယ့်နှစ်သစ်ကူကာလရောက်တော့မှာဖြစ်တာကြောင့်တာဝန်ရှိသူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုစေချင်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ
်။ခုခိုင်ပါဝင်စင်မှာပြန်ပြီးတော့ဟိုအစနတ်တန်တွေကြားရတယ်၊စိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်။အဲ့လိုပဲကျွန်တော်တို့ဒီတစ်ဆင့်ဒေသမှာရှိနေတဲ့ဒုက္ခတွေတစ်သိန်းသောက်လို့ရလေ။ဒီလန်စာစာနဲ့အသေးချင်းဆိုရင်သွားကြနဲ့ဒေနရာဟုဆိုရင်မသွားကြနဲ့ဆိုတော့ဒီအခန့်တက်တွေကြားထဲမှာနေနေရတယ်လို့ကျွန်တော်တို့သိရပါတယ်ရှင့်။ဒီလိုကိုလူမျိုးတွေဘာသာရေးရအချို့မြတ်ထားတဲ့ကာလတွေမှာစိုက်ပွဲတွေဖြစ်ပြီးတော့မှဟိုပြေးလွှားနေရတယ်။နောက်ပြီးတော့ဟိုအခြေစားစာဝတ်နေရစာပေါ့နော်။ဒီပါကျက်ကနာထောက်ထားမှုအူနေတွေလည်းလုံးဝမရရှိနေတဲ့အခြေအနေတွေစနစ်တည်းမဟုတ်တော့ဘူးပေါ့။ကျွန်တော်တို့အခုဆိုရင်ဒါ9နှစ်တော့6နှစ်ပဲရောက်လာပြီ။အဲ့တော့အဲ့လိုမျိုးဟိုကာလရှိတာနေတာဟာကလေးတွေအတွက်ပို့ပြီးတော့မှစိတ်ဓာတ်ရဟာပို့ပြီးတော့ကြီးပါတယ်တခြားသူတွေပြောသလိုမျိုးတခြားသူတွေအများစုပေါ့ Christmas Gala မဟုတ်လို့ဂျုံပိတ်ကြတောင်းပိတ်ကြတဲ့ပျော်စီးတွေထွက်ပြီးတော့ကျေးဇူးတော်ချီးမွမ်းရမယ့် Gala မှာသူတို့မှာတော့ပျော်ရွှင်နိုင်ဘူးကျေးဇူးတော်ချီးမွမ်းခင်ရဘူးပေါ့နော်အဲ့ဒါဟာဒီကြီးမားတဲ့စိတ်ဓာတ်ရပဲဖြစ်နေမှာ
အခုလိုတိုင်းရင်းဒေသတွေမှာစစ်မီးမငြိမ့်နိုင်သေးတာဟာဒေါန်ဆန်းစုကြည်ဦးဆောင်ပြီးပေါ်ဆောင်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးလုပ်ငန်းစဉ်ကိုအယုံကြည်မဲ့စေပြီးငြိမ်းချမ်းရေးကြိုးပမ်းမှုလမ်းကြောင်းကိုတွေ့ဖယ်စေတဲ့အမျိုးသားရင်ကြားစေရေးကိုထိပါစေတဲ့အဖြစ်တွေဖြစ်တယ်ဆိုတာကိုလည်းချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးလဲဒီဇင်ဘာ23ကကြေညာချက်ထုတ်ခဲ့ပါတယ်အထူးသဖြင့်အခုလိုခရစ်စမတ်ကာလမှာကချင်နဲ့ရှမ်းမြောက်ဒေသဘက်ကစစ်ပြေးစစ်ရှောက်ဒုက္ခသည်တွေဘေးကင်းပါစေကြောင်းချင်းတိုင်းရင်းသားတွေအနေနဲ့စုမုံကောင်းတောင်းပေးပါတယ်လို့လည်းချင်းလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ချင်းပြည်နယ်တိတိံမြို့အခြေဆိုင်ဇူမီလူငယ်များအသင်းအတွင်မှုဦးထံဘန်းလျံကပြောပါတယ်
နေ့တိုင်းစုတုံးတဲ့ခါတိုင်းမှာမြန်မာပြည်စည်းငင်းချမ်းဖို့ပေါ့နော်ကျွန်တော်တို့ဒီခရစ်စမတ်အချိန်မှာလည်းပြီးတော့နှစ်တကူအချိန်မှာလည်းကျွန်တော်တို့တကယ်ကိုစုတုံးပေးပါတယ်စုတုံးနေပါတယ်ကျွန်တော်တို့ဒီကနေအဝေးကနေပေါ့နော်ဟိုစုတုံးပေးပါတယ်ဟိုချက်ချင်းဟိုစစ်ပွဲရပ်ပါစေပေါ့နော်မြန်မာငင်းချမ်းပါစေဟိုဘဝတွေလည်းပြန်ပြီးတော့ဟိုတည်ဆောက်နိုင်ပါစေကောင်းကောင်းနေနိုင်ပါစေငင်းချမ်းပါစေလို့ပဲကျွန်တော်တို့ဟိုခရစ်စမတ်အချိန်ကာနဲ့အဲဒီသင်္ခါမကျွန်တော်တို့စုတောင်းပေးပါရယ်ဖျားဆင်ကောင်းကြီးပေးပါစေစုတောင်းပေးမှာပ
ါစစ်ဘေးကြောင့်နှစ်ချီတိန်းချောင်နေရစေဒုက္ခသည်တွေအပြင်လက်တလောစစ်ဘေးကြောင့်တိန်းချောင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်အခုဆိုရင်စောင်းရသည်လို့ အေဂျန်လာတဲ့ရာသီဥတုတန်းအပြင်စားနပ်ရိက္ခာအခက်ခဲတွေလည်းဖြစ်နေတာကြောင့်ဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာစားနပ်ရိက္ခာတွေအမြန်ဆုံးအကူအညီပေးစေလိုပါတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးနဲ့တရားမျှတရေးအဖွဲ့ကဦးသောမတ်ထမ်ရှမ်ဘုံကပြောပါတယ
် LGBT တွေကိုကျွန်တော်တို့အစိုးရကလူလူရှုထားဖို့တောင်းဆိုချင်ပါတယ်ဒီလိုအရေးကိုဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဒီဆက်မတော်ပိုင်းပေါ့လေဆက်မတော်ဆက်ဆုံးစစ်တွေစစ်ပန်ထားဖို့အတွက်ကျွန်တော်တို့အဲ့ဒါသူဥပဒေတောင်းဆိုချင်ပါတယ်ဒီ UN ကအစားအသောက်တွေလည်းအဲ့ဒါကိုနော်ရောက်ရှိဖို့ရန်ခက်ခဲနေတဲ့အတွက်ကြောင့်ဒီစာနေရိတ်ခါနဲ့သူတို့ရဲ့ GDP ရဲ့နော်ဘာဖြစ်လဲလဲ solution type which ဖြစ်နေတာတကြောင်တော့သူတို့ဘုတ်ဆက်ပြနေရတာတကြောင်တော့ကျွန်တော်တို့ဒီစာနေရိတ်ခါသူတို့ဆိုရင်းများတကြောင်ပေါ့လေဒီဟိုဆက်ဒီပဲနဲ့လုံခြုံမှုရှိတဲ့အချိန်ခါမှာပေါ့
အရသာအစိုးရလက်ထက်အမျိုးသားရင်ကြားစည်းရုံးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကို27ရာစုပင်လုံးအခြေခံပြီးအခုဆိုရင်တိုင်းနယ်ပြည်နယ်အသီးသီးမှာ NCA လက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမျိုးသားအစ်စ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့စီစဉ်ဆောင်ရွက်နေကြချိန်မှာပဲအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းဒေသတွေမှာထိုးစစ်တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေစေစစ်ရေးတင်းမာမှုအနေအထားအပေါ်မှာငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့ဒုက္ခသည်ရေကူညီဆောင်ရွက်ပေးနေသူတွေကစိုးရိမ်နေကြပြီးတော့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့နဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးငြိမ်းချမ်းရေးကိုရှေ့ရှုပြီးတာဝန်ယူလှုပ်ဆောင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်